ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးထူးကိုယ်စားလှယ်သောမတ်စ်အိုဟေကင်တာနာဟာသူ့ရဲ့တတိယနှစ်ခီးစဉ်ဖြစ်နေရန်ကုန်တိုင်းတွင်းမှာရှိတဲ့တိလဝါအထူးစီးပွားရေးဆောင်ကိုတွားရောက်လေ့လာခဲ့ပါတယ်။အထူးစီးပွားရေးဆောင်စီမံခန့်ခွဲမှုအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့စီမံကိန်းကြောင့်မို့လို့ပြောင်းရွှေ့ခဲ့ရတဲ့ရွာသားတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူကပြောပါရယ်ပြည်ဆောင်ကတော့ရန်ကုန်ခြေဆိုင် VOA သတင်းတော့ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ခဲ့ပါရယ်ရှင
်လူခွင့်ရေးခြေနေတွေအကဲခဲလေးလာဖို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အထူးကိုယ်စားလှယ်သောမတ်စ်အိုဟေကင်တာနာဟာရန်ကုန်တိုင်းတညင်မြို့နယ်တွေကတီလဝါအထူးစီးပွားရေးဆောင်ကိုတွားရောက်လေ့လာခဲ့တာပါတီလဝါအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဝင်တာဝန်ရှိသူတွေကိုတွေ့ဆုံခဲ့တယ်လို့စီမံကိန်းကြောင့်ရွှေ့ပြောင်းပေးခဲ့ရတဲ့ဒေသခံတွေရှိတဲ့မြန်သာယာကြီးပြောက်ကလည်းမစ္စတာကင်တာနာဒီကနေ့မှာတွားရောက်ခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးဝင်းက VOA ကိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဟိုတီလဝါနေအပြန်ပါဆိုပြဆိုတော့တီလဝါဆက်မှုဆိုတော့ရောက်ခဲ့တယ်အဲ့ဒီဆက်မှုဆိုတဲ့ဒီကော်မတီဖော်မန်နေဂျာကော်မတီနဲ့ကျွန်တော်တွေ့ခဲ့တယ်တွေ့ခဲ့ပြီးတော့အဲ့ဒီတီလဝါဆက်မှုဆိုတော့ဒီပြောင်းရွှေ့ထားတဲ့ဒီကျော်သားရီသူစီကိုကျွန်တော်တော့တီပါတယ်အမြင်သားရီဆိုတဲ့ညမှာပေါ့ဒါကျွန်တော်တော့တီပါနေမယ်
မစ္စတာကင်နာနာဟာတီလဝါဒူးစီးပွားရေးဆောင်စီမံကိန်းအကောင့်ထဲပေါ်နေတဲ့အတွက်ဒေသခံတွေရဲ့အဓိကအခက်အခဲတွေကိုလူမှုရေးလူခွင့်ရေးရှုထောင့်ကနေအဓိကထားမေးမြန်းခဲ့တယ်လို့ဦးဝေဝင်းကပြောပါတယ်။တီလဝါဒူးစီးပွားရေးဆောင်အကောင့်ထဲပေါ်တာကြောင့်ဧကတထောင်နီးပါးအတွင်းမှာနေထိုင်ကြတဲ့ဒေသခံတွေကိုစီမံကိန်းနဲ့ရှစ်မိုင်နီးပါးလောက်ဝေးကွာတဲ့မြိုင်းတရရွာကိုရွှေ့ပြောင်းစေခဲ့တာပါ။ဒါကြောင့်မူလကတီလဝါစစ်ကမ်းမှာအလုပ်လာလုပ်ကြတဲ့အောက်ခြေကအလို့သမားတွေအတွက်တွားရေးလာရေးအခက်အခဲတွေဖြစ်ကြသလိုလက်ရှိအချိန်မှာတော့သူတို့မိသားစုစားဝတ်နေရေးတွေကိုပါထိခိုက်နေတဲ့အကြောင်းကိုမစ္စတာကင်နာနာမြိုင်းတရရွာကိုရောက်ရှိခဲ့ချိန်မှာတင်ပြခဲ့တယ်လို့တီလဝါလူမှုဘဝဒုတ်တက်ရေးအဖွဲ့ကဦးမြလိုင်ကပြောပါတယ်
။အဲ့ဒါကြည့်ပြီးတော့နောက်အခုနေရာခြားထားတဲ့မြိုင်းတရရွာကိုသူတို့တွားကြတယ်လေမစ္စတာကင်နာနာ။တွားဖို့အဲ့ဒီနေရာဒေသခံတွေနဲ့တွေ့ကြလေ။အဲ့ရဒေသခံတွေအဲ့ဒီကနေပြီးတော့အလို့ဂိုင်းနေမရှိလို့စားကြရစောက်ကြရမရှိလို့တချို့အိမ်တွေပေါင်ထားရတယ်တချို့အိမ်တွေရောင်းသွားရတယ်။ဘာအလို့ကိုသွားမယ်ဆိုတော့လေဟိုခရီးစိတ်ကမနေ့တစ်ထောင်ညတစ်ထောင်ကုန်တယ်ရတဲ့နေတွေထဲကလမ်းစိတ်က2000ကုန်တော့ကျန်တာနဲ့စားလို့မလောက်လို့ဒုက္ခရောက်တာတွေ။အဲတချို့ကလေးတွေကြတော့လေအဲ့ဒီကိုကြောင်းဟိုတလောက်ကိုဘယ်လောက်လဲ1000ကျွဲလားမသိဘူးသူတို့ပို့ရမှာလေ။အဲ့ဒါမပြီးနိုင်လို့ကြောင်းထုတ်ရတဲ့ကလေးတွေလည်းအများကြီးပဲဒီအဲ့ဒီကိစ္စတွေသူတို့အဲ့ဒီဒေသခံတွေကဝိုင်းပြောကြတယ်အများကြီးပဲလူ50-60လောက်ရှိတယ်သူတို့ဝိုင်းပြောကြတယ
်မနေ့ဖြစ်မှာတော့မစ္စတာကင်တာနာဟာမြန်မာနိုင်ငံမြောက်ဖျားပိုင်းကတိုက်ပွဲတွေနဲ့မငြိမ်းချမ်းသေးတဲ့ကချင်ပြည်နယ်ကိုတွားရောက်ပြီးတော့စစ်ပြေးဒုက္ခတွေရဲ့အခြေအနေကိုအကဲခံမှာဖြစ်တယ်လို့ဦးရဲဝင်းကပြောပါတယ
်ကျွန်တော်မနေ့ပါရှိတော့ဟုတ်ကဲ့ခင်ဗျာကချင်သွားပါမယ်ကချင်ကနေကျွန်တော်တို့ပြီးရင်ကျွန်တော်တို့ဘူးစားသွားပါမယ်ခင်ဗျာဒီလစ်ဘရောင်းတောင်းနော်အဲ့ဒီကနေပြီးတော့ပြီးပြီးတော့တော့
ဖေဖော်ဝါရီလ23ရက်နေ့ကနေ19ရက်နေ့ထိခီးစဉ်အတွင်းမှာကချင်ပြည်နယ်ရခိုင်ပြည်နယ်အပြင်မုံရွာချင်းတီတူဖော်ရီလုပ်ငန်းတီလဝါရင်းနှီးစစ်ကမ်းတွေစီမစ္စတာကင်နာနာအနေနဲ့အဓိကလေ့လာဖို့ရှိတယ်လို့သူ့ရဲ့ခီးစဉ်မစတင်ခင်မှာတရားဝင်ကြေညာပြောဆိုထားတာပါလက်ရှိချိန်ထိတော့မစ္စတာကင်နာနာဟာရခိုင်ပြည်နယ်ကိုမနေ့ကသွားရောက်ခဲ့တယ်လို့ဖေဖော်ဝါရီလ23ရက်နေ့တုန်းကတော့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ပါဝင်68မြို့သားညောင်ကောင်းဆောင်နဲ့တွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့စီးပွားရေးအပြောင်းအလဲတွေဟာတာမန်ပြည်သူတွေအတွက်ဘယ်လောက်ထိအကျိုးရှိလဲဆိုတာကိုအခုခီးစဉ်ထဲမှာလေ့လာဆန်းစစ်သွားမယ်လို့လည်း Mr. Kinana ကပြောပါတယ်မြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်တဲ့ Mr. Kinana ရဲ့အစီရင်ခံစာအပြည့်စုံကိုလူခွင့်ရေးကောင်စီမှာ Mass လ18ရက်နေ့မှာတင်သွင်းမှာဖြစ်ပါတယ်ဒီခီးစဉ်ဟာ Mr. Kinana အတွက်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်စွမ်းအင်မှုတာဝန်နဲ့လာရောက်တဲ့နောက်ဆုံးခီးစဉ်လည်းဖြစ်ပါတယ်ခင်ဗျာ